Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာခင်ဗျာ VOA American တိုင်းရဲ့2014ခုနှစ်နိုဝင်ဘာလ28ရက်တောက်ကြာနေမနက်ဖက်အစီအစဉ်လေးကို Washington မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ငိမ့်ချမ်းပါဒီမနက်အတွက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာနေ့ခင်ဗျာခင်ဗျာကျွန်တော်ဆံမိုးဝေပါ။အခုမနက်ခင်းနိုင်ငံတကာသတင်းတွေကိုဥကြော်ကြော်သိနေတဲ့သူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံရဲ့မြို့တော်ကာဘူးမှာအထီးကံကားဘုံးပေါက်ခွဲမှုအတွင်းလူ9ဦးသေဆုံးသွားခဲ့ပါတယ်ရေနံစင်းလုံးတွေကျဆင်းနေပေမဲ့ထုတ်လုပ်မှုတွေလျှော့မချဖို့ OPEC ထိပ်သီးအစည်းအဝေးကနေဆုံးဖြတ်လိုက်ပါတယ်အစ္စလာမစ်စစ်သွေးကြွတွေရဲ့အထူးကထိန်းချုပ်ထားတဲ့မြို့ကိုစီးရီးယားတပ်တွေကလေကြောင်းကနေတိုးမြှင့်ပြီးတော့တိုက်ခိုက်မှုတွေပြုလုပ်နေပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါသတင်းဆောင်မတွေထဲမှာတော့
အဲ့မှာကျွန်တော်တို့အင်ဒိုရပြန်ဝင်တကားကိုဒီမန္တလေးရတဲ့ဘက်ကပြီးပြီကျွန်တော်တို့ဖိတ်ချတော့အဲ့တော့ကျွန်တော်ကရောက်ကရာကမ်းရတယ်နောက်ကျောင်းသားတွေကပြီးမခံနိုင်တော့ဘူးလေဒီကားကိုအကုန်လုံးလူအားနဲ့ဝိုင်းတုံးပြီးတော့ဖွင့်ထွက်လာခဲ့တယ
်ဂျာတာပရင်းနဲ့မန္တလေးဆန္ဒပြပွဲကကျောင်းသားခေါင်းဆောင်တူပြောသွားတာပါနောက်ပိုင်းမှာတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့တိုင်းရင်းသတင်းလော်တွေကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ကျမ်းမာရေးကဏ္ဍကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝင်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးပါမယ်
အာဖဂန်နစ္စတန်နိုင်ငံရဲ့မြို့တော်ကာဘူးမှာတနတ်တန်တွေဆက်တိုက်စုသူတို့ထွက်ပေါ်နေပြီးနောက်ပိုင်းမှာပေါက်ကွဲစံတွေကြားနေရတယ်လို့ဆိုပါတယ်ဗြိတိသျှတန်ယုံရဲ့ကားတစ်စီးကိုဥတီရည်ရွယ်ပြီးတော့တိုက်ခတ်တဲ့အသေးခံကားဘုံးပေါက်ခွဲမှုအတွင်းမှာလူ9ဦးသေဆုံးသွားခဲ့ပါတယ်တိုက်ခတ်မှုတွေကြောင့်သေဆုံးသွားတဲ့သူတွေထဲမှာဗြိတိန်လူညုံရေးတပ်ဖွဲ့ဝင်တယောက်နဲ့အာဖဂန်လူမျိုးတန်ယုံဝန်ထမ်းတယောက်ပါဝင်တယ်လို့ဗြိတိသျှတန်ယုံကပြောဆိုပါတယ်တိုက်ခတ်မှုပြုလုပ်တဲ့နေရာဟာကာဘူးမြို့နယ်နိုင်ငံရဲ့အရှေ့ဘက်ကဂျလာလာဘတ်မြို့ကိုဆက်သွယ်ထားတဲ့ဝေးပြေးလမ်းမပေါ်မှာဖြစ်ပါတယ်။ပောက်ကွဲမှုတွင်အနည်းဆုံးလူပေါင်း33ယောက်ဒဏ်ရာရရှိခဲ့ပြီးအများစုဟာအာဖဂန်အရက်သားတွေဖြစ်ကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဂျာတာပရင်းနေနှောင်းပိုင်းမှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုကြောင့်ကပူးမြို့မှာရှိတဲ့တန်တမန်နေနေထိုင်ရာအရက်ကိုပါတုံခါသွားစီခဲ့ပြီးအဲ့ဒီတိုက်ခိုက်မှုကိုသူတို့စီစဉ်ပြုလုပ်တာဖြစ်တဲ့အကြောင်းတာလီဘန်တွေကပြောဆိုပါတယ်။တန်ယုံတွေနိုင်ငံသားတွေနေထိုင်တဲ့နေရာတစ်ဝိုက်မှာလည်းစစ်တိုက်ဆိုသူတို့ပောက်ကွဲတန်နေကြားနေရကြောင်းအနည်းတဝိုက်မှာရှိနေတဲ့သူတွေကပြောပါရယ်မကြသေးခင်ရပ်ပိုင်းအတွင်းအာဖဂန်နစ္စတန်နိုင်ငံရဲ့မြို့တော်မှာတိုက်ခိုက်မှုတွေဆက်တိုက်ဆိုသူတို့ဖြစ်ပွားလာခဲ့တာပါအာဖဂန်နစ္စတန်အစိုးရကိုပံ့ပိုးပေးနေတဲ့နိုင်ငံသားတပ်ဖွဲ့ဝင်တွေအားလုံးနီးပါးဟာရှေ့လာအတွင်းမှာအာဖဂန်ကနေပြန်ပြီးတော့ရုတ်သိမ်းကြရတော့မှာဖြစ်ပါရယ်ခင်ဗျာ
ရေနံထုတ်လုပ်နှုန်းကိုမလျှော့ချဖို့ရေနံတင်ပို့သောနိုင်ငံများအဖွဲ့ OPEC ကစိုးဖြတ်လိုက်ပြီးတဲ့နောက်ဈေးကွက်ထဲမှာရေနံစည်းပူကျသွားပါတယ်လက်ရှိထုတ်နေတဲ့တရက်ကိုရေနံစည်းတန်30အတိုင်းဆက်ပြီးထုတ်သွားဖို့ဩစတြီးယားနိုင်ငံဗီယက်နမ်မြို့မှာကျင်းပတဲ့အစည်းအဝေးတွင် OPEC ဖွဲ့ဝင်နိုင်ငံတွေကရေနံဆိုင်ရာဝန်ကြီးတွေဆုံးဖြတ်လိုက်ကြတာပါအဲ့ဒီသတင်းထွက်လာပြီးတဲ့နောက်ကမ္ဘာရေနံဈေးနှုန်းဟာ၄နှစ်အတွင်းအနှိမ်ဆုံးဈေးအထိကျသွားပြီး2010ပြည်နှစ်ဩဂုတ်လကတည်းကမရှိသေးတဲ့ဈေးနှုန်းအဆင့်အထိကျသွားပါတယ်ဇန်နဝါရီလမှာပို့ပေးရမယ့် London Brent North Sea နဲ့ American ရေနံဈေးတွေဟာတစ်စီကို2ဒေါ်လာကျော်ကျသွားပါတယ်ပြီးခဲ့တဲ့ဇွန်လမှာရေနံတစ်စီ115ဒေါ်လာအထိရှိခဲ့ရာကနေ30ရာခိုင်နှုန်းကျော်ကျဆင်းသွားတာဖြစ်ပါတယ်
IS Islamic စစ်သွေးကြွတွေရဲ့အဓိကထိန်းချုပ်ထားတဲ့မြို့ဖြစ်တဲ့ Raqqa မြို့ကိုစီးရီးယားတပ်တွေကလေကြောင်းကနေတိုက်ခိုက်မှုတွေတိုးမြှင့်ပြီးတော့ပြုလုပ်နေပါတယ်။တရားသူကြီးတယောက်ရဲ့နေအိမ်ကိုတိုက်ခိုက်ခဲ့ရမှာအရက်သားတွေထိခိုက်ဒေဆင်မှုတွေရှိခဲ့တယ်လို့ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့စီးရီးယားလူ့အခွင့်အရေးစောင့်ကြည့်လေ့လာတဲ့အဖွဲ့ကပြောဆိုပါတယ်။တခြားပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တဲ့နေရာတွေကတော့ကျောင်းနေဆေးရုံတရုံ IS စစ်သွေးကြွတွေတိမ့်ပိုက်ထားတဲ့အဆောက်အဦတစ်ခုလို့ပြောပါတယ်။နောက်ဆုံးပြုလုပ်ခဲ့တဲ့တိုက်ခိုက်မှုအတွင်းမှာမိသားစုတစ်ခုကနေလူ9ယောက်အပါအဝင်စုစုပေါင်းလူ9ယောက်သေဆုံးသွားတယ်လို့ရိုက်တာသတင်းဌာနကထုတ်ပြန်ပါတယ်။ Raqqa မြို့ကိုအင်္ဂါနေ့ကပြုလုပ်ခဲ့တဲ့တိုက်ခိုက်မှုအတွင်းသေဆုံးသူ95ယောက်ရှိပြီးတော့အဲ့ဒီထဲမှာအရက်သား52ယောက်ပါဝင်တယ်လို့အကဲခတ်စောင့်ကြည့်သူတွေကပြောပါတယ်။စီးရီးယားဆိုရရဲ့တိုက်ခိုက်မှုတွေကြောင့်အရက်သားတွေအများပြားသေဆုံးနေရတယ်ဆိုတဲ့အချက်ပေါ်အံ့ဩတုန်လှုပ်မှုဖြစ်ရတဲ့အကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုထားပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံမှာပြီးခဲ့တဲ့လရွေးကောက်ပွဲအပြီးပထမဆုံးအကြိမ်ဖြစ်လွှတ်တော်သစ်အစည်းအဝေးဂျာတာပရင်းနေ့ကကျင်းပပါတယ်။အဲဒီရွေးကောက်ပွဲမှာအနောက်လူလာတဲ့နိုင်ငံရေးပါတီတွေကမဲဆန္ဒရှင်တွေနိုင်ငံရေးပါတီတွေကိုမဲဆန္ဒရှင်တွေကတခဲနဲ့ထောက်ခံခဲ့ကြတာပါ။အမှတ်နေရာ450ရှိတဲ့ထဲ၄ပုံ၃ပုံနီးပါးကလက်ရှိဝန်ကြီးချုပ်အာဆင်ကြီးရစင်ညုကိုဝန်ကြီးချုပ်ဖြစ်ဆက်ထားဖို့မဲပေးကြပါတယ်။တမရပက်ထရိုပိုလူရှင်းကုနဲ့လွှတ်တော်ကအသစ်ဖွဲ့စည်းထားတဲ့၅ပါတီညွန်ပေါင်းဖွဲ့တို့ကမစ္စတာရစင်ညုကိုဝန်ကြီးချုပ်ဖြစ်နောက်သက်တမ်းတစ်ခုဆက်ထားကြတာပါ။အသက်40အရွယ်ရှေ့နေဟောင်းနဲ့ဗန်လုံငန်းရှင်တူဖြစ်သူမစ္စတာရစင်ညုဟာအပြည်ပြည်ဆိုင်ရာငွေကြေးရောင်းမုံငွေအဖွဲ့ IMF ဥရောပသမဂ္ဂ EU နဲ့ကမ္ဘာပန်ဒုစီကနေချင်းငွေအမေရိကန်ဒေါ်လာတန်ပေါင်း2900ရအောင်စစ်ဆက်ညှိနှိုင်းတာမှာအဓိကလှုပ်ဆောင်ပေးသူပါဒုတိယဝန်ကြီးချုပ်ဟောင်းဗိုလိုဒီမီယာဂရော့စမန်ကိုလွှတ်တော်ဥက္ကဋ္ဌအဖြစ်ပါလီမန်ကနေရွေးကောက်တင်မြှောက်ပါတယ် ယူကရိန်းဥပဒေအရသမရဟာနိုင်ငံကြီးကဖြစ်ဆက်ပြီးတာဝန်မထမ်းဆောင်နိုင်ဘူးဆိုရင်သူ့တာဝန်ဆက်ခံယူရမယ်သူတွေတဲ့လွှတ်တော်ဥက္ကဋ္ဌကအရင်ဆုံးဖြစ်ပါတယ်။အနာရ၅ပါတီညွန်ပေါင်းအဖွဲ့ရဲ့ပြည်ပင်ပြောင်းလဲရေးကိုဦးစားပေးပြီးဥရောပလူလာတဲ့အစည်းအဝေးကိုအကောင့်ထဲပေါ်လာမှာသူဟာယုံကြည်ကိုးစားရတဲ့မဟာမိတ်တူဖြစ်စေရပါမယ်လို့သမရဘိုလိုရှန်ကိုကလွှတ်တော်ကိုပြောတဲ့မင်ကွန်းထဲမှာထည့်ပြောသွားပါတယ်ခင်ဗျာ။
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ကလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တန်မြန်မာပိုင်းအစီအစဉ်ကတောက်ကြနေနန္နခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးနေပါတယ်။နိုင်ဂျီးရီးယားနိုင်ငံအရှိမျောက်ပိုင်းမှာအသွာလာရှုပ်ထွေးတဲ့လမ်းမတစ်ခုပေါ်မှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုအတွင်းလူပေါင်း30ကျော်တိစုံသွားတယ်လို့မြင့်မြင့်သက်သေတွေကပြောပါတယ်။ပောက်ကွဲမှုဟာအတန်မာဝါပြည်နယ်အတွင်းမှာရှိတဲ့မာရာရာပါနဲ့မူဘီလမ်းစုံမှာကြာတာပရင်းတွေကဖြစ်ပွားခဲ့တာပါ။ပောက်ကွဲမှုဟာဘုံးတက်ဆောင်လာတဲ့စစ်သားတယောက်ထံကနေမတော်တဆဖြစ်တဲ့ပောက်ကွဲမှုလားအတိကံဘုံခွဲတိုက်ခတ်မှုလားဆိုတာကိုအနာပိုင်ဒီဘက်ကဆုံးဖြတ်ချက်ချလို့မရသေးဘူးလို့ VOA ဟောဆာဘာသာဌာနကပြောဆိုပါတယ်။အတန်မာဝါပြည်နယ်ဟာနိုင်ဂျီးရီးယားအစိုးရတပ်တွေနဲ့ဘိုကိုဟာရမ်စစ်သွေးကြွအုပ်စုတွေတိုက်ခတ်နေကြတဲ့ဒေသတွေကတခုဖြစ်ပါတယ်။မိုဘီမြို့ကိုပြီးခဲ့တဲ့လအတွင်းစစ်သွေးကြွတွေကသိမ်းပိုက်လိုက်ပြီးတော့အဲ့ဒီလို့ရဟာနိုင်ဂျီးရီးယားနိုင်ငံရဲ့မြောက်ပိုင်းမှာအစ္စလာမစ်နိုင်ငံတော်တူထောင်မှုအတွက်အကြံစီရဲ့အစိတ်ပိုင်းတခုဖြစ်တယ်လို့ပြောဆိုပါတယ်ခင်ဗျာ။
အီရန်နျူကလ িয়ার ရေးဆွေးနွေးပွဲတွေရပ်ထပ်တိုးတာကိုသူထောက်ခံတယ်လို့အီရန်ခေါင်းဆောင်ကြီးအယာတိုလာအာလီဟာမီနီကပြောလိုက်ပါတယ်။ဒါပေမဲ့ဆက်ဆက်ဆွေးနွေးတာမအောင်မြင်ရင်အနှစ်နာရဆုံးကအမေရိကန်ပြည်ထောင်စုဖြစ်လိမ့်မယ်လို့ဆိုပါတယ်။ဆွေးနွေးပွဲတွေကိုအခုချိန်ထိမကန့်ကွက်သေးတဲ့အကြောင်းပြချက်အတိုင်းပဲခုနလတက်တန်းထပ်တိုးတာကိုသူမကန့်ကွက်ဘူးလို့ဟာမီနီကနိုင်ငံပိုင်ရုပ်သံကနေကြာသပတေးနေ့ကထုတ်လွှင့်တဲ့မင်ကွန်းမှာပြောတော်တာပါ။ဆွေးနွေးပွဲတွေကိုနောက်နှစ်ဇွန်လ30ရက်နေ့ထိထပ်တိုးဖို့အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေတနင်္လာနေ့ကသဘောတူထားကြတာပါ။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြင်းချမ်းတဲ့ရွေချက်ဖြစ်တဲ့ဆိုတာသိကြစေပြီးအပြန်လည်အားဖြင့်အီရန်စီးပွားရေးကိုထိခိုက်နေတဲ့ဒဏ်ခတ်ရေးယူမှုတွေကိုရှော့ပေါ့ပေးရေးဆိုင်ရာသဘောတူညီချက်တစ်ခုရဖို့နောက်ဆုံးသတ်မှတ်ရတဲ့တနင်္လာနေ့မှာနှစ်ဖက်သဘောတူညီချက်မရတာကြောင့်ရပ်ထပ်တိုးတာဖြစ်ပါတယ်။နျူကလ িয়ার ဆက်ဆက်ဆွေးနွေးပွဲတွေအတွင်းအီရန်နိုင်ငံဒူးထောက်ရှုံးပေးသွားအောင်အမေရိကန်နဲ့ဥရောပကိုလိုနီဝါဒီအင်အားကြီးနိုင်ငံတွေရဲ့ကြိုးပမ်းချက်တွေကြာဆုံးသွားပြီလို့ဟာမီနီကအစောပိုင်းမှာပြောထားပါတယ်။အီရန်ဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့လုပ်နေတယ်လို့အမေရိကန်နဲ့မဟာမိတ်တွေကတန်တရားရှိကြတာပါ။အီရန်ကတော့သူ့ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းတဲ့ရည်ရွယ်ချက်တွေအတက်အသားဖြစ်ပြီးဆေးဘက်ဆိုင်ရာသုတေသနနဲ့စွမ်းအင်ထုတ်လုပ်ဖို့လိုအရက်ဖက်ရည်ရွယ်ချက်တွေအတွက်ဖြစ်တယ်လို့အခိုင်အမာပြောနေပါတယ်
။မကြာသေးခင်ကလူမျိုးရေးဆန်တဲ့ပြည်ပခန့်တွေဖြစ်ပွားခဲ့တဲ့အမေရိကန်ပြည်ထောင်စုမစ္စရီပြည်နယ်ကဖာဂူဆန်မြို့နယ်လူထုဟာကျေးဇူးတော်နေ့ပွဲဆင်နွှဲဖို့အတွက်ပြင်ဆင်နေကြတယ်လို့ဗိုလ်ထုနေညတညလုံးမှာလည်းဘာပြဿနာမှကြီးကြီးမားမားမရှိပဲငြိမ်းချမ်းချမ်းရှိခဲ့ပါတယ်။ဘုရုနေမတိုင်ခင်နှစ်ညတော့ကတော့စူပူမှုတွေအထီးရုံးတွေဖြစ်ပွားခဲ့ပြီးတော့ဒါဇင်နဲ့ချီတဲ့အဆောက်အဦတွေကိုမီတင်ရှို့မှုတွေဖြစ်စည်းခံရတာတွေရှိခဲ့ပါတယ်။ဘုရုနေနှောင်းပိုင်းတော့ကတော့ဆန္ဒပြမှုလေးတွေဂျိုးကြားလောက်ပဲဖာဂူဆန်မှာဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။လက်နက်ကင်ဆောင်ထားခြင်းမရှိတဲ့အာဖရိကန်အမေရိကန်စစ်ကြောတဲ့အရွယ်လူငယ်တယောက်ကိုပြစ်တက်ခဲ့တဲ့လူပြူအရာရှိအပေါ်ဆွဲချက်တင်မှာမဟုတ်ဘူးလို့ဂျူရီအဖွဲ့ဝင်တွေရဲ့ဆုံးဖြတ်ချက်ကိုတနင်္လာနေ့ညပိုင်းမှာထုတ်ပြန်ကြေညာခဲ့ပြီးတဲ့နောက်ပိုင်းမှာစူပူအကြမ်းဖက်မှုဆန္ဒပြမှုတွေဖြစ်ပွားလာခဲ့တာပါ။ကြာတာပရင်းနေ့မှာကြောက်တဲ့ကျေးဇူးတော်နေ့အားလည်းရဲ့ကြောင့်လူစုလူဝေးမလုံနိုင်တာဖြစ်နိုင်ပြီးတော့နေ့နေ့ကြနေတဲ့ရာသီဥတုအောက်မှာလုံခြုံရေးတွေကိုလည်းထူးထူးထပ်ထပ်ချထားတယ်လို့ဆိုပါရခင်ဗျာ
။အကြမ်းဖက်မှုတွေနဲ့ပြည်နေတဲ့မက္ကဆီကိုနိုင်ငံဂွာဒိုရိုပြည်နယ်မှာပုံပြပန်းပြတည်ဆုံနေတဲ့အလောင်း၁၁ခုကိုတွေ့ရတယ်လို့မက္ကဆီကိုအာဏာပိုင်တွေကပြောပါတယ်။အဲဒီတပ်ဖြတ်မှုဟာလူစိုးကိန်းတစ်ခုနဲ့ဆက်ဆက်နေတာကိုရေးသားထားတဲ့မှတ်ချက်တခုခြံထားတာကိုလည်းတွေ့ရပါတယ်။အသက်ခံရသူတွေဟာအသက်20ပတ်ဝန်းကျင်တွေဖြစ်ကြပြီးတနက်နေ့ပြတ်သက်ထားပြီးတော့လက်စည်တစ်ပိုင်းမီးရှို့ဒါမှမဟုတ်ခေါင်းဖြတ်ပြီးတော့ကချီလာပါဒီတာကအဝေးပြေးလမ်းမကြီးတစ်ခုပေါ်မှာပြစ်ထားတာပါ။ပြည်နယ်အုပ်ချုပ်ရေးမှူးရုံးရဲ့အဆိုအရတည်ဆုံသူတွေဘယ်သူဘွားဆိုတာမသိရသေးပါဘူး။အဲဒီပြည်နယ်မှာပဲကျောင်းသား43ဦးပျောက်ဆုံးသွားတာနှစ်လကြာပြီးတဲ့နောက်အခုအလောင်းတွေကိုတွေ့ရတာဖြစ်ပါတယ်။သောနာရီပြောဆိုမှုကြောင့်မက္ကဆီကိုနိုင်ငံတော်ကန့်ကွက်ဆန္ဒပြပွဲတွေဆက်ဖြစ်နေပြီးသမရအွန်ရစ်ပီညာနီတိုအနေနဲ့ရည်ရွယ်လို့ဆောင်ဖို့ဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်။နိုင်ငံတော်မှာနေစဉ်လူဂိုင်းဖွဲ့အကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရတာနဲ့အမျှငြိမ်မှုပိပြားရေးအစီအစဉ်တရက်ကိုသမရကကြေညာထားပါတယ်။လူစိုးဂိုင်းတွေနဲ့ဆက်ဆက်တဲ့အကြမ်းဖက်မှုတွေ၊မူရစ်ဆေးဝါးဂိုင်းတွေကိုအစိုးရရဲ့နှိမ်နှင်းမှုတွေကနေ2006ခုနှစ်ကတည်းကဆိုရင်မက္ကဆီကိုနိုင်ငံသားထောင်ပေါင်းများစွာတေဆုံရပြီဖြစ်ပါတယ
်။ဆာဗီးယားသမရနိုင်ငံအနေနဲ့စစ်တွင်းကလုံစော်သူအမျိုးသားရေးစိတ်သက်လွန်ကဲသူတယောက်ကိုတင့်လျော်တဲ့အရေးယူမှုတစုံတရာပြုလုပ်ဖို့အတွက် ဥရောပပါလီမန်ကကြာသပတေးနေ့မှာတောင်းဆိုလိုက်ပါတယ်။ Voji Slav CCJF အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်တဲ့ပြည်တွင်ရှုံချချက်တရားဆုံးဖြတ်ချက်ကိုပါလီမန်ကအတည်ပြုလိုက်တာပါ။နေမြေပိုင်ဆိုင်မှုအပေါ်အကြောင်းပြုပြီးတော့အမုန်းတရားကိုလှုံ့ဆော်သူစစ်မီးမွေးသူတဦးအနေနဲ့သူ့ပေါ်မှာပြစ်တင်ပြောဆိုလိုက်ပါတယ်။သူဟာဆာဗီးယားကိုဥရောပရဲ့အစိတ်ပိုင်းတစ်ခုကနေပြုတ်ထွက်သွားအောင်ကြိုးပမ်းခဲ့သူလို့လည်းပြစ်တင်ဝေဖန်လိုက်ပါတယ်။ဆာဗီးယားအာနာဘိုင်းနဲ့အနေနဲ့အဲ့ဒီလူရဲ့ပြုတ်မှုကျင့်ကြံမှုတွေကိုစုံစမ်းစစ်ဆေးပြီးတော့သူ့အနေနဲ့ဥပဒေကိုကျော်လွန်တဲ့အမုန်းပွားစေတဲ့တွေးထိုးလှုံ့ဆော်မှုတွေပြုလုပ်ခဲ့ရင်ပြဿနာကိုမီးမွေးစေတဲ့ဇာတ်တွေပြောဆိုခဲ့တယ်ဆိုရင်ထိုက်တင်တယ်လို့အရေးယူဖို့တောင်းဆိုထားပါတယ်ခင်ဗျာ
။တောက်ကြနေမနက်ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝေနဲ့ကိုကျော်ကျော်သိန်းတို့ကကြေညာခဲ့တာပါ။အခုတော့ဆက်သွယ်မေးမြန်းချက်နဲ့စူးစီးတင်ပြချက်တွေကိုဇက်တိုက်ထုတ်လွှင့်ပါမယ်။အခုအရင်ဆုံးကတော့မြန်မာနိုင်ငံကသတင်းတပုတ်နဲ့စပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကိုတွေးဆောင်ဖို့ဖိတ်ကြားတာကိုအချိန်နီးကပ်ပြီးစီစဉ်ဖို့အခက်အခဲရှိတာကြောင့်နောက်တစ်ချိန်လွှတ်တော်အစည်းအဝေးကြမှာတွေးဆောင်ဖို့တက်မတော်သားကိုယ်စားလှယ်တွေဘက်ကပြန်ကြားပါတယ်။ဒီတွေးဆောင်ပွဲဟာတက်မတော်သားကိုယ်စားလှယ်တွေကို NLD ပါတီကပထမဆုံးအချိန်ဖိတ်ကြားတာလည်းဖြစ်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြမှာဖြစ်ပါတယ်။
ဟုတ်ကဲ့ဒီကနေ့ညနေမှာဒေါန်ဆန်းစုကြည်အပါအဝင် NLD လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံညစာစားဖို့အတွက်တက်မတော်သားလွှတ်တော်ကိုယ်စားလှယ်80ဦးကိုမနစ်နေခင်ပိုင်းကဖိတ်စာပေးဖိတ်ကြားခဲ့တာဖြစ်ပါတယ်။ဒီဖိတ်ကြားချက်အပေါ်မှာတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေဘက်ကအကြောင်းပြန်ကြားတာကိုတော့ NLD ပါတီနေပြည်တော်ကိစ္စဆိုင်ရာပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးအောင်ကအခုလိုပြောပါတယ်။
ကျွန်တော်တို့ဖိတ်တာရက်ကတ်သွားတဲ့အတွက်ဒီနေ့ပြန်ဆိုလဲတက်တော်ပြီးပြီ။အဲ့ဒါဒီနေ့တည့်ရက်ထဲကျွန်တော်ကတ်ပြီးဖိတ်တဲ့အတွက်သူတို့ကစီစဉ်ရတာတော့ဆက်ခဲ့ပါတယ်တဲ့။ဒီကွာလဲ program นี่ရှိတော့အဲ့တော့နောက်ဆက်နှစ်ချိန်ညောင်းချမှာပဲကျွန်တော်တို့ဒီစင်စာဘွဲအတွက်စီစဉ်ရအောင်မှာအဲ့လိုပြန်ပါတယ်။အဲ့စာနဲ့အကြောင်းပြန်ပါတယ်။နှုတ်ကလည်းရှင်းပြပါတယ
်။ဒီလိုတွဲဆုံမှုဖိတ်ကြားတာဟာတရားဆွေးနွေးဖို့ရှိတာကြောင့်လားဆိုတဲ့အမေးကိုတော့ဒေါက်တာမျိုးအောင်ကအခုလိုဖြေကြားပါတယ
်။မရှိပါဘူးအလွတ်သဘောပါပဲကျွန်တော်တို့ပထမဦးဆုံးချိန်တွေ့တဲ့ညစာစာဘွဲသဘောမျိုးပါပဲ။ဒါပါ
ဘုဒ္ဓဟူးနေ့ဖိတ်ကြားစဉ်ကတော့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တချို့ကဒေါ်ဆန်းစုကြည်နဲ့တွေ့မတွေ့ဆိုတာကိုအထက်ကိုတင်ပြရမှာဖြစ်ကြောင်းသတင်းမီဒီယာတွေကိုပြန်ကြားခဲ့တာလည်းရှိပါတယ်။ဒေါ်ဆန်းစုကြည်ဟာအရင်ကပြည်တော်စုလွှတ်တော်ကတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေနဲ့တီးခြားစီတွေ့ဆုံတာမျိုးရှိခဲ့ပူပါတယ်။တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကိုအခုလိုဖိတ်ကြားခြင်းဟာပြည်တော်စုလွှတ်တော်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်436နဲ့59စာလုံးကို NLD ပါတီကပြင်ဆင်ဖို့တောင်းဆိုပြီးတမ်ရတာလွှတ်တော်ကိုယ်စားလှယ်တွေကဒါကိုမပြင်ဆင်ဖို့ဆွေးနွေးခဲ့တာတွေရှိနေခြင်းလည်းဖြစ်ပါတယ်။လောလောဆယ်မှာတော့2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဥပဒေမူကြမ်းကိုနောက်တစ်ကြိမ်ကျင်းပမယ့်12ကြိမ်မြောက်လွှတ်တော်မှာတင်သွင်းဖို့ရှိနေပါတယ်။မကြာမီရက်တွေအတွင်းမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်သမရပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌ2ဦးဒေါ်ဆန်းစုကြည်တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တဦးနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ပါဝင်တဲ့6ပွင့်ဆိုင်တွဲဆောင်ဆွေးနွေးဖို့ရှိနေကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ
်။ကြာသပတေးနေ့ကသတင်းကိုကိုမိုးစောတင်ပြသွားတာပါ။အခုဆက်လက်ပြီးမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပတ်သက်တဲ့သတင်းကိုတင်ပြပါမယ်။မြန်မာငြိမ်းချမ်းရေးစင်တာ MPC ကတာဝန်ရှိသူတွေနဲ့ NCCT လို့ခေါ်တဲ့တပြည်လုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းဆောင်ရွက်ရေးအဖွဲ့ခေါင်းဆောင်တို့ဟာပြစ်ခတ်ရစေးမူကြမ်းရေးဆွဲနိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီအကြောင်းကို VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကနေခုလိုသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။အပြစ်ခတ်ရစေးမူကြမ်းရေးဆွဲနိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်ဖွဲ့ရဲ့ဒီကနေ့ဆွေးနွေးမှုနဲ့ပတ်သက်လို့တိကျကြေညာတဲ့အဖြစ်မရရှိခဲ့ပေမဲ့လည်းရှေ့ဆက်သွားနိုင်မဲ့လမ်းစကိုရှာဖွေတဲ့ဆွေးနွေးပွဲတစ်ခုလို့အစည်းအဝေးတက်ရောက်ခဲ့သူ UNFC ကညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တွဲဖက်သွင်းမှုတဲ့ပုံမှုကြီးခေါင်းကာကပြောပါရယ်။လက်ရှိအချိန်ရတပြည်လုံးအတိုင်းအတာအပြစ်ခတ်ရစဲနိုင်ရေးအတွက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဖွဲ့နဲ့ NCCT လို့ခေါ်တဲ့တပြည်လုံးအပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးဖွဲ့တို့ဟာအတန်းကြာတွေ့ဆုံဆွေးနွေးနေခဲ့ပေမဲ့လည်းပြည်လည်တဲ့အဆင့်အထိတော့မရောက်သေးဘူးလို့ဘူမူကြီးခေါ်ကကအခုလိုပြောပါတယ
်။ညီကုန်းချုပ်ဖို့ညီနဲ့လိုတဲ့အချိန်မှာနောက်ကျောင်းပြန်တာလေးတွေရှိတော့အဲ့ဒီနောက်ကျောင်းပြန်တာတွေကိုပြန်ဆိုတဲ့မှတ်နေရတယ်။လမ်းချော်တာလေးတွေရှိတော့လမ်းပေါ်ပြန်ဆွဲတင်နေရတယ်။အဲ့ဒါကအချိန်နည်းနည်းပုတ်တာပါ။အချိန်နည်းနည်းပုတ်တာအခုကျွန်တော်တို့နည်းနည်းလေးတော့အဲ့ဒီလမ်းပေါ်ပြန်ရောက်လာဖို့တော့ကြိုးစားနေကြတာပေါ့အစိုးရရောကျွန်တော်တိုင်းရင်းသားတွေကရောနှစ်ဖက်စလုံးကြိုးစားနေကြတာ တော်တော်ပြည်လဲနိုင်တယ်ပြောတယ်ဟိုဘက်ကဒီလိုဝက်ဆက်လက်တိုက်ခိုက်ရန်ရှာတပ်ဖြတ်နေတယ်ဆိုတော့မပြေလည်တော့ဦးဖြစ်သွားမှာဒါကြောင့်အခုချင်းနေပါကနှစ်ဖက်ကချင်းကိုရန်ကြည့်နေတဲ့သဘောမျိုးဖြစ်နေတယ်ဒါကြောင့်နောက်နှစ်ဖက်သလုံးသဘောပေါက်နားလည်ပြီးတော့အပေးယူမျှရင်တော့ပြေလည်သွားနိုင်တာပေါ့အချိန်နေရပြေလည်နိုင်တယ်အချိန်နေရမပြေလည်နိုင်ဘူ
းနှစ်ဖက်တွဲဆုံဆွေးနွေးမှုတွေပြုလုပ်နေတဲ့ကြားကတိုင်းရင်းသားဒေသတွေမှာမြမတမတော်နဲ့တိုင်းရင်းသားလက်နက်ကန်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်တွေမှာရှိနေပါတယ်နိုဝင်ဘာလလယ်လောက်ကစပြီးတော့ကချင်ပြည်နယ်အတွင်းမှာ KIU နဲ့အစိုးရတပ်တို့ကြားလက်နက်ကင်ပြိပခတ်တွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်။နိုဝင်ဘာလ19ရက်နေ့တုန်းကမြန်မာစစ်တပ်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်မှုကြောင့် KIU စစ်တင်တန်းကြောင်းကပူလောင်23ဦးတေဆုံးခဲ့ပြီးတော့20ဦးတန်ရာရရှိခဲ့ပါတယ်။ဒီလိုလက်နက်ကင်ပြိပခတ်တွေဖြစ်ပွားနေတဲ့အပေါ်မြန်မာငြိမ်းချမ်းရေးစင်တာကတာဝန်ရှိသူတွေဖြစ်တဲ့ဦးညိုအုံးမြင့်ကနေအခုလိုပြောပါတယ်။
ပြစ်ခတ်ရခြင်းကြီးလောက်ထားတဲ့ကြောင့်တစ်ခက်နဲ့တစ်ခက်ကဒါလည်းပြီးမရှိသေးတာရင်ပြစ်ခတ်တဲ့ခံကြည့်ကြည့်ကျွန်တော်တို့ bilateral လို့ခေါ်တဲ့လုံးနှစ်ဖက်လက်မှတ်ထိုးထားတဲ့ကျွန်တော်အဖွဲ့အစည်းတွေလက်မှတ်ထိုးတာမရှိတဲ့အပေါ်မှာတစ်ခက်နဲ့တစ်ခက်ကယုံကြည်မှုနည်းတူတယ်လို့ကျွန်တော်ထင်ပါတယ်။အဲတော့အခုကျွန်တော်တို့ကြိုးစားနေတာကဒီနိုင်ငံလုံးပြစ်ခတ်ရခြင်းကြီးပိုင်းတာတယ်ပေါ့နော်ပြစ်ခတ်တဲ့ခံကြည့်ရခြင်းပြီးတဲ့အခါမှာဒီပြဿနာတွေအနည်းဆုံးဖြစ်အောင်ကြိုးစားမှာဖြစ်ပါတယ်။လက်တူကြတာကတော့လည်းကံတိပ္ပတာရှိနေတယ်ဆိုပြီးစက်တိုက်ဖြစ်တယ်ဆိုပြီးနဲ့လေတိုင်းသားကောင်းဆောင်ကြီးကတော့ဒီလောလောဆယ်လက်ရှိကျွန်တော်တို့ကျွန်တော်ယူတဲ့ရှင်ဦးဆောင်နဲ့ကျေးရနေဆွေးနွေးနေတဲ့ nation wide sea swire ကိုကြည့်မှတ်နိုင်ဘူး။ဒီနေ့ရင်းစုလို့ပြောရင်ကျွန်တော်ဆက်ရှိနေရမယ်။အဲ့ဒီအပေါ်မှာတိုင်းသားတွေပြကြတော့ဒီနေ့လည်းတင်ပြပါတယ်ကျွန်တော်တို့ဒီတက်ကဒီကြောင့်နောက်ရှစ်ပြီးဖြစ်မလားဆိုတာဖြစ်နိုင်ပါတယ်ဒါပေမဲ့တိုင်းသားတွေနဲ့အစိုးရစကားတွေနှစ်သက်စလုံးမှာတော့ကြားရီမပြတ်သွားအောင်ကိုကောင်းတဲ့ခါဒီပို့ပြီးတော့တင်းချုပ်ပြီးတော့တစ်ခက်နဲ့တစ်ခက်နားလည်မှုလဲတာဒီအနည်းဆုံးဖြစ်အောင်ကြိုးစားပေါ့မယ်ဆိုတဲ့အားရှိပြီးသားဖြစ်ပါတယ်
မြန်မာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုဖြေရှင်းဖို့အတွက်ပြီးခဲ့တဲ့စက်တင်ဘာလတုန်းကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့နဲ့တပြည်လုံးအတိုင်းအတာအပြစ်ခတ်ရစရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့တို့အနေနဲ့တွေ့ဆုံဆွေးနွေးခဲ့ရမှာတော့တပ်ပိုင်းဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့တိကျကြေညာတဲ့အဖြစ်မရရှိခဲ့ပါဘူး။ပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကပြည်ထောင်စုဝန်ကြီးဦးအောင်မင်းအပါအဝင်အစိုးရဝန်ကြီး၄ဦးနဲ့နိုင်ဟန်တာဦးဆောင်တဲ့ UNFC ကညီညွတ်တော်တိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီတို့ကနေနေပြည်တော်မှာအလို့တဘောတွေ့ဆုံဆွေးနွေးခဲ့ရမှာတော့အရင်ကဖက်ဒရယ်တပ်မတော်တည်ထောင်ရေးအချက်နဲ့ပတ်သက်ပြီးမကြည်လည်ခဲ့တဲ့ကိစ္စရပ်တွေကိုဆွေးနွေးဖြေရှင်းနိုင်ခဲ့ပါတယ်ခင်ဗျာ။
ကိုနိုင်ကွန်းအိမ်တရင်ပေးပို့သွားတာပါ VOA ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့မြန်မာနိုင်ငံကတရင်တပုတ်ကိုဆက်လက်တင်ပြပါရစေအမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြပွဲတစ်ခုမန္တလေးမြို့မှာပြုလုပ်ခဲ့တာမှာရဲတပ်ဖွဲ့ကပိတ်ဆို့တားဆီးတာတွေကြောင့်အနေငယ်ပြဿနာဖြစ်ရတယ်လို့ဆန္ဒပြခေါင်းဆောင်တဦးက VOA ကိုပြောပါတယ်ကျောင်းသားသမဂ္ဂပေါ်ပေါက်ရေးနဲ့ပညာရေးလွတ်လပ်ခွင့်မရှိမဖြစ်လိုအပ်တယ်ဆိုတာကိုသမရဦးသိန်းစိန်ကအတိအမှတ်ပြုလက်ခံတယ်ဆိုတာပြောပြီးတဲ့နောက်ပိုင်းမှာဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပွားနေတာပါအပြည့်အစုံကိုတော့ထိုင်းခြေဆိုင်သတင်းတောင်မတ်အေးမှသတင်းပေးပို့ထားပါတယ
်ကျောင်းသားတွေရဲ့နိုင်ငံလုံးဆိုင်ရာအရေးပေါ်အစည်းအဝေးကနေအမျိုးသားပညာရေးဥပဒေကိုတပိတ်မှောက်ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်အမျိုးသားပညာရေးဥပဒေကိုနိုင်ငံအနှံ့တပိတ်မှောက်ပွဲတွေဆက်ဖြစ်နေတာပါမန္တလေးမြို့ကတပိတ်မောက်ပွဲမှာတော့ရဲတွေရဲ့တားဆီးမှုတချို့ကြောင့်ပြဿနာတချို့ရှိခဲ့ကြောင်းတပိတ်ခေါင်းဆောင်တဦးဖြစ်တဲ့ကိုမင်းသွေးတစ်ကပြောပါတယ
်ဟုတ်ဒီနေ့ကျွန်တော်မနက်ခင်းလာပြီးခွဲရဒီအင်းတော်ရဖျားဝင်းတွေကတပိတ်မောက်ကျောင်းသားတွေထွက်လာတယ်အဲ့ဒါမှာကျွန်တော်တို့အင်းတော်ရဖျားဝင်းတကောက်ကိုဒီမန္တလေးရဲ့တပိတ်ရပြီးတော့ကျွန်တော်တို့ပိတ်ထားပေါ့အဲ့တော့ကျွန်တော်ကတော့ကတော့စကားများတယ်နောက်ကျောင်းသားတွေကဒီမခံနိုင်တော့ဘူးလေဒီကောက်အကုန်လုံးလူအားနဲ့ဝိုင်းတုံးပြီးတော့ဆွန့်ထွက်လာခဲ့တယ်ဆန္ဒပြတဲ့တောင်းလျှောက်မှာ850ကျော်လောက်ရှိတယ်ဒီတပိတ်တွေအလိုက်လာနောက်ကတော့နောက်ကတော့အလောက်ဒီဒီအလိုက်လာပေါ့
မန္တလေးမြို့ကတပိတ်မှောက်ပွဲမှာကျောင်းသားနဲ့တက်ကြွလှုပ်ရှားသူတွေယာနဲ့ချီရှိပြီးထောက်ခံအားပေးတဲ့လူလူတွေလည်းယာကနန်းလောက်ရှိနေပါတယ်နိုဝင်ဘာလထဲမှာပဲရန်ကုန်မြို့မှာယာနဲ့ချီရှိတဲ့ကျောင်းသားတွေတပိတ်မှောက်ပွဲ၄ရက်ကြာလုပ်ခဲ့ပြီးအစိုးရအနေနဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်ရေးဆွဲတာမရှိဘူးဆိုရင်ရပ်ပေါင်း60အတွင်းသူတို့ရဲ့ဆန္ဒပြမှုကိုအချိန်မြင့်လှုပ်ဆောင်သွားမယ်လို့ဆိုပါရယ်။သမရဦးသိန်းစိန်ကတော့နိုဝင်ဘာလ26ရက်နေ့ကပြည်ထောင်စုအစိုးရအဖွဲ့နဲ့နိုင်ငံရေးပါတီများတွေ့ဆုံတဲ့ပွဲမှာကျောင်းသားသမဂ္ဂများပေါ်ပေါက်ရေးနဲ့ပညာရေးလွတ်လပ်ခွင့်ရှိရမယ်ဆိုတာကိုလက်ခံကြောင်းပညာရေးစနစ်ကြီးတစ်ခုလုံးပြောင်းလဲဖို့ကအချိန်ယူရအောင်မယ်လို့ဆိုပါရယ်
။ဒီအမျိုးသားပညာရေးဥပဒေဟာ တော်မှာပြထန်းခဲ့တဲ့ကျွန်တော်ဥပဒေတရားဖြစ်တဲ့အတွက်ကြောင့်ဥပဒေပြပြီးလုပ်ငန်းစဉ်များနဲ့အညီပြင်ဆင်ခြင်းဖြစ်ဆက်ခြင်းတွေကိုလုပ်ဆောင်ကြရမှာဖြစ်ပါတယ်။ပညာရေးစနစ်ကြီးတစ်ခုလုံးကိုကျွန်တော်ပြုပြင်ပြောင်းလဲဖို့ဒီဟာတော့ဘာလို့ကောင်းလဲအချက်လက်တွေအချိန်များစွာကျွန်တော်ယူအောင်မှာဖြစ်ပါတယ
်။တပိတ်မောက်ခေါင်းဆောင်လည်းဖြစ်ဘကသများအဖွဲ့ချုပ်ရဲ့အထွေထွေတွင်းမှုလည်းဖြစ်တဲ့မဖြိုးဖြိုးအောင်ကတော့သမရဦးသိန်းစင်ရဲ့ပြောကြားချက်ကိုပယ်ချခဲ့ပါတယ်။
ကျင့်ကြံဖြစ်တာလုံးလို့ရတဲ့အရာတွေပဲတော့ကျောင်းသားတွေပြည်သူတွေပါဝင်တဲ့အနေနဲ့မှာအဲ့မှာထည့်သွင်းရေးဆွဲထားတာဖြစ်ပါတယ်ဒီခါကျတော့အဲ့ဒီအကောင့်ဆုံးတွေကိုအခုကလေးကကြိုပြီးတော့ဟိုဥတီပြီးသွားမှတာလေအဲ့ဒီအကောင့်ဆုံးကိုမြင်မြင်ရောက်နေမှာဖြစ်ပါတယ်အခုကလေးကဟိုအကန့်အသတ်နဲ့သွားတဲ့တရားကြီးဥပဒေဆိုရင်အဲ့ဒီအကောင့်ဆုံးကိုဘယ်လိုမှရောက်တော့မှာမဟုတ်ဘူးဆိုတဲ့ပြဿနာလေးရှိတယ်ဟိုမှာဟိုအားလုံးကအကောင့်ဟိုညားပြည်သူကမတားကြမတားရတာကြားတဲ့စကားလုံးမျိုးကိုပြောသွားတဲ့အခါကျတော့လူတွေကမြောက်ကြတာလို့ရှိတယ်ဟိုတကယ်လက်တွေ့အကောင့်ဆုံးမှုပေါ်လာခြင်းမရှိရပြန်လာပါတော့။အခုဒီကျောင်းသမဂ္ဂကိစ္စမှာလေကျောင်းသမဂ္ဂကိုလက်ခံနေဆိုရယ်အနေထားမျိုးတော့ကြားရတယ်။ဒါပေမဲ့တကယ်တမ်းကျောင်းနေထဲမှာဖွဲ့စည်းခြင်းကအခုချိန်အထိဆိုဟိုကျောင်းနေထဲမှာဖွဲ့စည်းပြီးသားသမဂ္ဂရဲ့ရည်တည်မှုကောင်မှအခက်အခဲတွေအများကြီးကြုံရတယ်။အများကြီးစိတ်နေမျိုးကြုံရတယ်။လှူရှားမှုတွေကန့်တက်ခံရမျိုးရှိတယ်။မဖွဲ့စည်းရတဲ့နေရာသမဂ္ဂရတဲ့အခုမှလာတို့ကျောင်းရည်တို့လက်ဟိုဖွဲ့စည်းနိုင်ခွင့်ရှိတာမျိုးကိုသူတို့ကဖြစ်ပါတယ်။တော့ဖွဲ့စည်းပြီးရမျိုးဆိုလျာမျိုးမဟုတ်ဘူးပေါ့နော်။
ဆိုရထုတ်တဲ့တင်းစာတွေမှာတော့အမျိုးသားပညာရေးဥပဒေရေးဆွဲခဲ့ရမှာကျောင်းသားလူငယ်တွေဆရာဆရာမတွေမိဘပြည်သူတွေပညာရေးနဲ့ပတ်သက်ဆက်နွယ်သူတွေကိုတင်ပြထားတာကြောင့်အကြိမ်ကြိမ်ညှိနှိုင်းဆောင်ရွက်ပြီးညှိနှိုင်းရရှိတဲ့ဥပဒေမူကြမ်းတွေကိုလွှတ်တော်ကအမျိုးသားပညာရေးဥပဒေဖြင့်အပြည့်ပြုပြဋ္ဌာန်းခဲ့တာဖြစ်ကြောင်းရေးသားထားပါတယ်။ကျောင်းသားတွေကတော့သူတို့ဆန္ဒသဘောထားတွေမပါဘဲရေးဆွဲထားတဲ့အမျိုးသားပညာရေးဥပဒေကိုကန့်ကွက်ခဲ့ပြီးဤဥပဒေအစစ်မှာပြင်ဆင်ဖြည့်ဆွက်ခွင့်ရမယ်ဆိုတာကိုလည်းလက်မခံဘူးဆိုပြီးပြောဆိုထားပါတယ်ရှင်
။မအေးမှတရင်ပေးပို့သွားတာပါ။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပေမော့စာမျက်နှာရဲ့လက်ရဘက်အောက်မှာတွေ့ရတဲ့ဓာတ်ရိုက်နားဆင်ရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတို့တွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်။ VOA American အတန်ကနေဒီကနေ့ညနေထုတ်လွှင့်မယ်တောက်ကြညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်။ VOA American အသံဒီနေ့မနက်တောက်ကြမနက်ခင်းအစီအစဉ်တွေကိုမနက်7နာရီကနေ9နာရီအထိလိုင်းဒိုမီတာ16.41တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်ဒါမှမဟုတ်လည်းဒေသချင်းလက်ဆောင်တောင်းလိုတယ်ဆိုရင်ဖြင့် VOA မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ် 855 ကိုစာရေးဆက်သွယ်နိုင်ပါတယ်ခင်ဗျာ။
ဆိုရရှိမြတ်မြာမြမစီပွားရေးဥပိုင်လီမိတက်ဟာမြမနိုင
်ဒီစီမရှိတဲ့ဟာဝါတက္ကသိုလ်ဟာဒီယောဂနဲ့ပတ်သက်လို့လူတွေကြောက်ရွံ့ရွှန်ရှာမှုတွေကိုစမ်းစစ်တဲ့ညီလာခံနှစ်စဉ်ကျင်းပပေးနေတာပါရော့ဒ်မက်ကွိုင်းဟာ HIV ကူးစက်နေသူတွေအတွက်ပညာပေးလုပ်ငန်းနဲ့ဆန်းသပ်မှုပြုလုပ်တဲ့အဖွဲ့မှာအလုပ်လုပ်နေသူဖြစ်ပြီးသူကိုယ်တိုင်ကလည်း HIV ကူးစက်နေသူဖြစ်ပါတယ
် One of the things I'm concerned about as a health educator is not so much people well yes people staying on their meds
ပညာပေးလုပ်ငန်းနဲ့လုပ်နေသူတူအနေနဲ့ဆိုရင်တော့ဝေနာတွေတွေဆေးပုံမှန်တောက်ဖို့ပါဒါပေမဲ့လည်းယောဂမကူးစက်သေးတဲ့သူတွေကြတော့လေယောဂဖြစ်တဲ့သူတွေဆေးတောက်နေကြတယ်ငါဖြစ်ရင်လည်းဆေးတောက်လိုက်ရင်ပျောက်သွားမှာပဲဆိုတဲ့အတွေ့အကြုံဝင်သွားမှာပါပဲကုသမှုအောင်မြင်တယ်ဆိုပြီးကြိုတင်ကာကွယ်မှုဘက်မှာအားနည်းလာတာကိုကျွန်တော်စိုးရိမ်မိပါတယ်
။ကိုကိုကိုအထင်ကြီးပြီးကြိုတင်ကာကွယ်မှုမလုပ်တာတွေရှိတတ်တဲ့အတွက် HIV ကာကွယ်ဆေးဟာအရန်ကိုအရေးကြီးတယ်လို့ဒေါက်တာဖော်ချီကပြောပါတယ်
။ When we start seeing that there's such a low level of infection and the numbers look good that we're going to have a
rebound. ရောကုသမှုနည်းလာပြီးကိန်းဂဏန်းတွေကလည်းကြီးလို့သိကောင်းလာပြီးဆိုရင်ကုသမှုပြန်များလာနိုင်ပါတယ်။ညီကုန်းချုပ်အနေနဲ့ကျွန်တော်ပြောချင်တာကတော့ H ကုသရောဂါပပျောက်ရေးအတွက်ကာကွယ်ဆေးထိုးဖို့အင်တာနက်ကိုအရေးကြီးလိုအပ်ပါတယ
်။ AIDS ယောဂကုသရေးနဲ့ပတ်သက်လို့အခုလိုအောင်မြင်မှုတွေရနေပြီးကူးစက်သူအရေးအတွက်ရောနယ်လာနေတယ်ဆိုပေမဲ့လည်းကမ္ဘာတစ်လုံး HIV ကူးစက်သူအရေးအတွက်ဟာ35သန်းရှိနေပါတယ်။2012ခုနှစ်အတွင်းဒီယောဂကြောင့်တည်ဆုံသူအရေးအတွက်5သန်းလောက်ရှိခဲ့တယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောဆိုထားတဲ့အတွက်ဒီကိစ္စအပေါ်ကျဉ်းနှံအားရစရာကောင်းလောက်တဲ့တည်ဆုံသူအရေးအတွက်တော့မဟုတ်သေးပါဘူးခင်ဗျာ။
ကိုယ်စော်ဝင်းလိုင်းတင်ပြသွားတာပါ VOA American အတန်ကနေဆက်လက်အတန်လွှင့်နေပါတယ်ခင်ဗျာ
VOA American တဟာ American ပြည်အောင်စုကနေကဘာတလွားကိုဘာသာစကားမျိုးစုံနဲ့ရုပ်သံထုတ်လွှင့်ပေးနေတဲ့ဌာနဖြစ်ပါတယ် VOA ပြည်သက်တွေအတွက်နှစ်သစ်ကူလက်ဆောင်ဖြစ်နေ American Sugar Bowl 2015ပြည်ကြိမ်လက်ဆောင်ပို့ပေးပါမယ်။ VOA မြန်မာဝိုင်းအစီအစဉ်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးလို့လိမ့်မှုပြီးတော့ပဲဖြစ်ဖြစ် email လိပ်စာ bambi@voanews.com ကိုပဲဖြစ်ဖြစ်စာပေးဖို့တောင်းယူနိုင်ပါတယ်ရှင
်။ VOA ရဲ့လက်ဆောင်တွေကိုတောင်းယူကြဖို့လည်းတိုက်တွန်းပါတယ်ခင်ဗျာ။VOA American တန်ရဲ့တောက်ကြမနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလံမီတာ190 1905တို့ကနေဆက်ပြီးတင်ဆက်နေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့တယ်။ဒါမှမဟုတ်လည်းတေးသချင်းလက်ဆောင်တောင်းလို့တယ်ဆိုရင်ဖြင့် email လိပ်စာက bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ20